Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာ29ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925ရောကနေတိုက်ထုတ်လွှင့်နေပါပဲရှင်။ကျမနှင်္ဂလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပေတရုံတွေကိုကုစားဝင်လိုက်နေကျွန်တော်ကြော်သိမ်းပြောပြမှာပါ။သမ္မတထရန့်ဘက်ကတွဲဆုံဆွေးနွေးခြင်းနဲ့ဆိုရင်တန်ခတ်အရေးယူမှုတွေကိုအရင်ရုပ်သိမ်းရမယ်လို့အီရန်သမ္မတကတုံ့ပြန်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲပြန်လုပ်ဖို့တရုတ်ကဖုံးဆက်တယ်လို့သမ္မတထရန့်ကပြောထားတာကိုမဟုတ်ဘူးလို့တရုတ်ဘက်ကညင်ပါတယ်။ဟောင်ကောင်ဆန္ဒပြသူတွေနဲ့တွဲဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမှာခင်ဗျာ
။ကောင်းပါပါရှင်။တိုက်ပွဲတွေကြောင်းရထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆိုင်ကုတ်ခိုင်လမ်းကိုပြန်ဖွင့်ပေးလိုက်ပြီးတော့နိုင်ပိုင်းအကြမှာဒီကနေ့မှာပဲလက်နက်ကင်အဖွဲ့ရဲ့တာစီမှုကြောင်းရဆိုင်တော်ပါတယ်
။ကုတ်ခိုင်ကလည်းဒီဘက်အဲ့မှာဟိုက24ဘေးကြီးတွေ6စီလောက်ပြစ်ပြီးတော့တနက်နေ့ပြစ်ပြီးဘေးကြီးပြစ်ပြီးကာဟာ။အဲ့ဒါနဲ့ပြန်ပိတ်သွားတာ။အခုမှလည်းပဲပြစ်တာ။
အပြည့်အစုံကတော့နောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာမနေ့တရက်ထဲမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေဆက်လက်တင်ပါနေပါတယ်။တခါထိုင်းနိုင်ငံတောင်ပိုင်းရင်းနှောင်းမြို့မှာတော့တရဝင်းခွင့်မချက်မရဘဲစတင်ကြမှုနဲ့ဒီသတင်းမှအစောပိုင်းကဖန်ဆီးခံရတဲ့မြန်မာဆရာနဲ့ဆရာမ30ကျော်ပြန်လွတ်လာပါပြီ။ဒီလိုသတင်းတွေကိုနောက်ပိုင်းမှာပြည်စုံတင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လှုပ်ဆောင်ပြီးအီရန်ပေါ်ချမှတ်ထားတဲ့တန်ခတ်ရေးချူမှုအားလုံးကိုရုပ်သိမ်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့စံနာမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟာနီကပြောပြီးတန်ခတ်ရေးချူမှုတွေဟာတရားမဝင်မှုကျိုးကျောင်းစီလျော်မှုမရှိဘူးမျှတမှုမရှိဘူးလို့ပြောပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်ကိုထိန်းချုပ်ရေးသဘောတူညီချက်တည်တရအတွက်စစ်ဆေးညှိနှိုင်းဖို့လာမယ့်သတင်းပတ်တွေအတွင်းသမ္မတရူဟာနီနဲ့တွေ့ဆုံမဲ့အလားအလာတိတ်ကိုကောင်းနေတယ်လို့သမ္မတထရမ့်ကတနင်္လာနေ့မှာပြောတာပါ။2025ခုနှစ်ကချုပ်ဆိုခဲ့တဲ့နိုင်ငံတကာသဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်ခဲ့တာဖြစ်ပါတယ်။ပြည်သင်းနိုင်ငံမှာကျင်းပတဲ့စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 ထိပ်သီးအစည်းအဝေးအစိုးမှာသမ္မတထရမ့်ကအီရန်ကတွေ့ကျင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြောခဲ့ပါတယ်။အီရန်ပေါ်လွန်ခဲ့တဲ့တနှစ်ကသူချမှတ်ခဲ့တဲ့စီးပွားရေးတန်ခတ်ရည်ယူမှုတွေကြောင့်အီရန်ဟာလုံးဝအထိနာနေတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပေမဲ့စီးရေးတိုးချဲ့မှုတွေနဲ့တိုက်ခိုက်မှုတွေလုပ်ပြီးပြည်ပမှာတင်းမာမှုအရှိန်မြင့်လာအောင်ပြည်ရန်ကမလုပ်ပါဘူးဆိုတော့တတ်မှတ်ချက်အောက်မှာသာသမ္မတရူဟာနီနဲ့တွေ့ဆုံဆွေးနွေးမယ်လို့လည်းသမ္မတထရမ့်ကပြောပါတယ
်။တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးပြည်ပခါဒီနဲ့ပတ်သက်လို့အမေရိကန်ဘက်ကတယ်လီဖုန်းနဲ့ခေါ်ဆိုပြောကြားတာကိုမကြားသိရကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကဒီကနေ့ပြောကြားလိုက်ပြီးအမေရိကန်ဘက်ကလှုပ်ဆောင်နေတဲ့မှားယွင်းတဲ့လုပ်ရက်တွေကိုရပ်ဆိုင်ပြီးတွေ့ဆုံဆွေးနွေးနိုင်မယ့်အခြေအနေကိုဖန်တီးဖို့လိုအပ်ကြောင်းပြောကြားလိုက်ပါတယ်။အမေရိကန်ဘက်ကစင်ဂျင်တုံတရားထားပြီးမှားယွင်းတဲ့လုပ်ရက်တွေကိုရပ်တန့်ကဆွေးနွေးမှုတွေလုပ်နိုင်ရေးအတွက်နှစ်ဖက်အပြန်အလှန်လေးစားမှုရှိတဲ့တန်းတူညီမျှမှုရှိတဲ့နှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်အခြေအနေတွေကိုဖန်တီးလိုက်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကွန်ရှောင်းကပြောကြားလိုက်တာပါ။နိုင်ငံခြားကုန်သွယ်ရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ထိတွေ့ဆက်ဆံမှုတွေရှိနေကြောင်းအမေရိကန်ဗန္ဓာရေးဝန်ကြီးစတီဗ်မနူချင်းရဲ့ပြောဆိုမှုနဲ့ပတ်သက်လို့ကွန်ရှောင်းကတုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ဝန်ကြီးမနူချင်းကတော့တရုတ်ဘက်ကဘယ်သူနဲ့ထိတွေ့ဆက်ဆံမှုရှိနေတယ်ဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တရုတ်နိုင်ငံအတွင်းအလုပ်လက်မဲ့အခြေအနေတွေဖြစ်ပေါ်လာနေတာကြောင့်စီးပွားရေးရဖိအားပေးမှုတွေအရှိန်မြင့်ဖြစ်ပေါ်လာနေတဲ့အကြောင်းဒါကြောင့်တရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရနိုင်မဲ့အလားအလာရှိကြောင်းသမ္မတထရန့်ကဩဂုတ်လ26ရက်နေ့မှာခံမှန်းပြောဆိုခဲ့ပါတယ်။ဒါပြင်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကထိတ်တန့်အရာရှိတွေကိုတရုတ်ဘက်ကခေါ်ပြီးကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေပြန်ဆဖို့ပြောကြားခဲ့တယ်လို့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံအတွင်းသတင်းတောက်တွေကိုသမ္မတထရန့်ကပြောကြားခဲ့ပါတယ
်။ဥရောပနဲ့စီးပွားရေးအင်အားကြီး G7 အဖွဲ့ဝင်တခြားနိုင်ငံတွေကဘရာဇီးတန်မတ်ကြီးတွေနောက်သတင်းနှစ်ပတ်တွင်ခွင့်မြူကြဖို့ဘရာဇီးနိုင်ငံရဲ့ဌာနကတနင်္လာနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။အမေဆုံးသစ်တော်မှာမီးလောင်နေတဲ့ကိစ္စတကမ္ဘာလုံးကဝိုင်းပြီးစိုးရိမ်နေကြတဲ့ပေါ်တန်တမာရေးအရညှိနှိုင်းတုံ့ပြန်ဆောင်ရွက်ဖို့အခုလိုညွှန်ကြားလိုက်တာလို့ဒီကိစ္စကိုတည်ထားတဲ့သတင်းရင်းမြစ်နှစ်ခုကပြောတဲ့အကြောင်း Reuters သတင်းတပုတ်မှရေးထားပါတယ်။သဘောပေါက်ဝင်ရေးရနဲ့ပတ်သက်ပြီးဘရာဇီးနိုင်ငံရဲ့လုံဆောင်ချက်တွေကိုဖော်ပြထားတဲ့တန်တမာတွေပြောဆိုရမယ့်အချက်တွေပါတဲ့စာတစောင်းကိုပြီးခဲ့တဲ့သတင်းပတ်မှာတန်မာကြီးတွေစီပေးပို့ခဲ့ပြီးတဲ့နောက်အခုညွှန်ကြားချက်ထွက်လာတာပါ။အမေဆုံးသစ်တော်မီးအရေးကြောင့်ဥရောပနဲ့ဘရာဇီးအပါအဝင်တောင်အမေရိကနိုင်ငံတွေကြားချုပ်ဆိုထားတဲ့ EU မှာကူစာကွန်ဆွေသဘောတူညီချက်ကိုဖျက်ပစ်မယ်လို့ပြင်သစ်နဲ့အိုင်ယာလန်နိုင်ငံတွေကချင်းချောက်ထားပါတယ်။ဘရာဇီးတန်မတ်ကြီးတို့ဟာအပန်းပေကြီးထွက်နေကြပြီဖြစ်တာကြောင့်သူတို့တာဝန်ကျတဲ့နိုင်ငံတွေစီပြန်သွားကြရမယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။မ ဒီနေ့နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကငါလုပ်တဲ့စမုအင်အားကြီး9နိုင်ငံအဖွဲ့ G7 ထိပ်သီးအစည်းအဝေးတွင်အမေဇုန်တော်မီနှိမ့်သက်ရေးနဲ့တည်တော့ကိုတင်းတင်းကောက်ဝေးရေးအတွက်အကူအညီဒေါ်လာတန်20ပေးမယ်လို့ကြေညာခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအကူအညီဒေါ်လာတန်20ကိုဘရာဇီးကလက်မခံဘူးလို့သတင်းတွေကပြောနေပါတယ
်။အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ဝင်ရောက်လာကြတဲ့ကလေးငယ်တွေကိုဘလောက်ကြာကြာထိန်းသိမ်းထားနိုင်လဲဆိုတဲ့ကာလရှိကြာရှိလာခဲ့တဲ့ဥပဒေကိုပြင်ဆင်ဖို့စ조사နေတဲ့တမနာထရမ်အစိုးရကိုပြည်내19ခုနဲ့ဝါရှင်တန် DC ကရှစ်နေချုပ်တွေကတရားဆွဲဆိုလိုက်ပါတယ်။ရွှေပြောင်းဝင်ရောက်လာတဲ့ကလေးငယ်တွေကိုအစိုးရအနေနဲ့ရက်ပေါင်း20တဲ့ကျော်ပြီးထိန်းသိမ်းထားခွင့်မရှိဘူးဆိုတော့1998ခုနှစ်ကဥပဒေကိုဆက်လက်ကျင့်သုံးသွားဖို့ပြည်내အတော်များများကလိုလားနေကြတာပါ။ဒါအပြင်ထိန်းသိမ်းခံထားရတဲ့ကလေးငယ်တွေအတွက်ဘေးကင်းလုံခြုံပြီးတန့်ရှင်းမှုရှိတဲ့အခြေအနေဖန်တီးပေးရမယ်ဆိုတော့အ ਨੇ ဆုံးလိုက်နာရမယ်ညွှန်ကြားချက်ကိုလည်းအဲ့ဒီဥပဒေမှာဖော်ပြထားတာပါ။ဒါပေမဲ့တရားရုံးကစောင့်ကြည့်လို့ရနိုင်တဲ့အဲ့ဒီဥပဒေကိုပယ်ဖျက်ပြီးရွှေပြောင်းအခြေချနေထိုင်လို့တဲ့မိသားစုတွေကိုအကန့်အသတ်မရှိထိန်းသိမ်းထားနိုင်တဲ့ဥပဒေတစ်ခုကိုသမ္မတထရမ်အစိုးရကပြဋ္ဌာန်းလိုနေတာပါ။ရွှေပြောင်းဝင်ရောက်လာသူမိသားစုတွေကိုရက်20ပဲထိန်းသိမ်းထားခွင့်ရှိခြင်းဟာဖန်ပြီးချက်ချင်းပြန်လွတ်တာနဲ့အလားတရာတူနေကြောင်းဒါကြောင့်လဲအဲ့ဒီလူတွေဟာအမေရိကန်ပြည်ထောင်စုတွေကိုအကြိမ်ကြိမ်ပြန်ဝင်လာနေကြခြင်းဖြစ်ကြောင်းသမ္မတထရမ်ကအစောပိုင်းကတည်းကဒီဥပဒေနဲ့ပတ်သက်လို့ဝေဖန်ပြောဆိုလာနေကြတာပါ။
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေအင်ကန်ညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဟောင်ကောင်ဥက္ကဋ္ဌယမှုကယ်ရီလမ်ကဆန္ဒပြသူတွေနဲ့တွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဒီကနေ့ပြောပေမဲ့ရုံးဝင်ဆန်ခတ်ဖြစ်တာကတော့အစိုးရအနေနဲ့တီးခတ်မှာမဟုတ်ဘူးလို့ပြောပါတယ်။ရုံးဝင်ဆန်ခတ်ဆက်ဖြစ်နေမယ်ဆိုရင်လှုပ်ဆောင်ရမယ်တခုတည်းသောနည်းလမ်းကတော့တရားဥပဒေစိုးမိုးရေးလှုပ်ထုံလုပ်နည်းတွေကတစ်ဆင့်နှိမ်နင်းဖို့ပဲဖြစ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်းကပြောပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေကဆန္ဒပြပွဲတွေအတွင်းရဲတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေအကြားရုံးဝင်ဆန်ခတ်ဖြစ်တာတွေရှိခဲ့ပြီးတဲ့နောက်လူ80ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကထောင်ပေါင်းများစွာသောဆန္ဒပြသူတွေထဲမှာအများစုကြီးကငင်းငင်းချမ်းချမ်းချီတက်ခဲ့ကြပြီမဲ့အုပ်စုကြီးတွေကလည်းခွက်ထွက်ပြီးရုံးဝင်ဆန်ခတ်ဖြစ်အောင်လုပ်သူတွေကိုရဲတပ်ဖွဲ့ကမြေရွေဘုံနဲ့နှိမ်နှင်းဖြိုခွဲတာတွေရှိခဲ့ပါတယ်။ဒါအပြင်မိသားပိုက်တွေကိုပထမဆုံးအကြိမ်အသုံးပြုပြီးဖြိုခွဲတာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြသူတို့ကရဲတပ်ဖွဲ့ကိုအိုခဲတွေနဲ့ပေါက်တာဒုတ်တွေတန်ချောင်းတွေနဲ့ရိုက်တာအပြင်ရဲတပ်ဖွဲ့ကတွေလမ်းပေါ်မှာချော်လဲတော့အောင်စက်ပြာရီတွေလောင်းပတ်ထားခဲ့ကြပါတယ်။1998ခုနှစ်မှာပြည်ထောင်စုအုပ်ချုပ်မှုအောက်ကနေဟောင်ကောင်ကိုတရုတ်လက်ထက်ပြန်ပြီးလွှဲပြောင်းခဲ့ကြတဲ့အခါဆိုရင်ငြိမ်းချမ်းတည်ငြိမ်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုဖြစ်လာနေတဲ့ဆန္ဒပြပွဲတွေကိုဆက်လုပ်သွားဖို့စီစဉ်ထားကြပါတယ
်။တောင်ကိုရီးယားရဲ့လုပ်ရက်တွေကဂျပန်နဲ့နိုင်ငံခြားတည်ရှိနေတဲ့ဆက်ဆံရေးကိုထိပါးစေတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ပြောဆိုမှုကိုလက်ခံမှာမှောက်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။တောင်ကိုရီးယားအနေနဲ့နိုင်ငံချင်းချင်းကြားထားရှိတဲ့ဂရီကူတွေကိုလိုက်နာဖို့လိုအပ်ကြောင်းလဲပြင်သစ်နိုင်ငံဘီယာရစ်အပန်းဖြေမြို့မှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ညီလာခံမှာမနေ့ဩဂုတ်လ26ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်အာဘေကပြောပါတယ်။အဲဒီလိုပြောဆိုမှုတွေကိုသူတို့နိုင်ငံသားရေးဌာနအနေနဲ့လက်ခံမှာမဟုတ်ကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနပြောခွင့်ရကင်မင်ချူးကဆိုမြို့မှာပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါတယ်။ဂျပန်ကတောင်ကိုရီးယားကိုတင်ပိုက်ထားခဲ့တဲ့ဒုတိယကမ္ဘာစစ်ကာလအတွင်းအသုံးပြုခဲ့တဲ့တောင်ကိုရီးယားလူသမားတွေကိုရော်ကြေးပေးတဲ့ကိစ္စမပြေမလည်ဖြစ်ခဲ့တာအပေါ်အခြေခံပြီးနိုင်ငံအကြားမနစ်နစ်ကုံပိုင်းကစလို့တင်မာမှုတွေတုံ့ပြန်ဖြစ်ပေါ်လာနေတာပါ။တောင်ကိုရီးယားဘက်ကအလိုရှိနေပြီးဂျပန်ကတင်ပို့ပေးနေတဲ့စစ်မြေနည်းပညာတင်ပို့မှုတွေကိုဂျပန်ဘက်ကတင်းကျလိုက်တာနဲ့အခုလအတွင်းတောင်ကိုရီးယားကိုပေးထားတဲ့ပို့ကုန်ထိန်းချုပ်မှုအ ਨੇ စုံအဆင့်နိုင်ငံစည်းရင်းကနေပယ်ဖျက်လိုက်ကြောင်းဂျပန်ဘက်ကကြေညာလိုက်ပြီးမှနိုင်ငံဆက်ဆံရေးပုံမဆိုးဝါးလာခဲ့တာပါ
။ထိုင်းဝန်ကြီးချုပ်နဲ့ဆွေရောက်ဖွဲ့ဟာပြီးခဲ့တဲ့လကဘရင်ရှိမောက်မှာကျန်းသစ္စာချင်းဆိုချင်တော့ကသစ္စာခံပါမယ်ဆိုတဲ့ကျန်းသစ္စာချင်းဆိုချက်အပြည့်အဝကိုရွတ်ဆိုဖို့ပြက်ကွက်ခဲ့ပြီးအခြေခံဥပဒေကိုချိုးဖောက်ခဲ့တယ်လို့စစ်ဆေးရေးအရာရှိချုပ်ယုံကဒီကနေ့ပြောပါတယ်။ဝန်ကြီးချုပ်ပရာယုချန်တို့ချာနဲ့ဆွေရောက်ဖွဲ့ဝင်ဝန်ကြီး35ဦးဟာဇူလိုင်လ16ရက်နေ့ကဗန်ကောက်မြို့ဘရင်နန်းတော်မှာလုပ်တဲ့ကဏ္ဍတွင်ထိုင်းဘရင်မဟာဝီဇရီလောင်ကွန်းရှိမှာတန်တစ်စာချင်းဆိုခဲ့ကြတာပါ။ဒါပေမဲ့အခြေခံဥပဒေကိုလိုက်နာထိန်းသိမ်းစောင့်ရှောက်ပါမယ်ဆိုတဲ့စာကြောင်းကိုမယုဆိုပဲခြံထားခဲ့ကြပါတယ်။အခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းစာသားအားလုံးကိုဝန်ကြီးချုပ်ကမယုဆိုခဲ့ဘူးလို့စစ်ဆေးရေးမှူးချုပ်ယုံအတွင်းဝန်ချုပ်ရက်ဆာဂီချာချဲချိုင်ကတရင်ောက်တွေကိုပြောပါတယ်။ဒါပေမဲ့တန်တစ်စာချင်းဒါကြောင့်မို့လို့တန်တစ်စာချင်းဆိုပွဲဟာပြည်ပဆိုမှုမရှိဘူးလို့လည်းပြောပါတယ်။တန်တစ်စာချင်းဆိုပွဲပြည်ပဆိုမှုမရှိတာကြောင့်အစိုးရရဲ့လှုပ်ဆောင်ချက်အားလုံးကိုအခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးဆိုပြီးသတ်မှတ်လာနိုင်တဲ့အတွက်ဘာဆက်လုပ်ဖို့လိုအပ်တယ်ဆိုတာအခြေခံဥပဒေခွန်ရုံးကဆုံးဖြတ်ရမယ်လို့အတွင်းဝန်ချုပ်ကပြောပါတယ်။စစ်စေးရဲ့ရာရှိချုပ်ယုံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတရင်တော်တွေကမိတဲ့ပေါ်ဝန်ကြီးချုပ်ပရာယုတ်ကမှတ်ချက်ပေးဖို့ညင်ပါတယ်။
မေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းကအိုကလာဟိုမားပြည်နယ်အတွင်းမွေးရစေးပြဿနာကြီးထွားလာအောင်လှုပ်ဆောင်မှုနဲ့စေဝါထုတ်လုပ်တဲ့ Johnson & Johnson ကုမ္ပဏီကိုပြည်နယ်တရားသူကြီးကဒဏ်ငွေဒေါ်လာ582တန်းပေးဖို့အမိန့်ချမှတ်လိုက်ပါတယ်။ဒီမွေးရစေးပြဿနာဟာပြည်နယ်အတွင်းနေထိုင်သူတွေဘေးအန္တရာယ်ဖြစ်စေတယ်ဆိုတာတသက်တည်းအထောက်အထားနဲ့တကွတွေ့ရှိရကြောင်းလူကိုအန္တရာယ်ဖြစ်စေတဲ့မွေးရစေးကိုလယ်ပြားပြီး Johnson & Johnson ကုမ္ပဏီကဈေးကွက်တင်ရောင်းချခဲ့ကြအောင်အဲ့ဒီလိုလှုပ်ဆောင်ခြင်းရဲ့နောက်ဆက်တွဲအဖြစ်နဲ့ထောင်ပေါင်းများစွာသောပြည်내သူပြည်내သားတွေရဲ့ကျန်းမာရေးနဲ့လုံခြုံရေးကိုထိခိုက်စေနေတာကြောင့်သူတို့အနေနဲ့အခုလိုစီရင်ချက်ချခြင်းဖြစ်ကြောင်းတရားသူကြီး Ted Bogman ကပြောပါတယ်သူတို့ကုမ္ပဏီကထုတ်လုပ်ရောင်းချတဲ့မွေးရစေးပါတဲ့ဈေးတွေဟာအန္တရာယ်မဖြစ်စေဘူးဆိုပြီးလူတွေကိုလဲ့ပြားပြီးဒေါ်လာဘီလီယံပေါင်းများစွာအမြတ်ရအောင်အတက်ကြီးစွာရောင်းချခဲ့တဲ့အတွက်ဆိုပြီးပြည်내အစိုးရက Johnson & Johnson ကုမ္ပဏီကိုပထမဆုံးအကြိမ်အိုကလာဟိုမားပြည်နယ်မှာတရားဆွဲဆိုတာပါဘိမ့်ပါတဲ့အကြိုက်ခဲပျောက်ဆေးတွေအလွန်ကျုံသုံးဆွဲတာကြောင့်2009ခုနှစ်ကစလို့အိုကလာဟိုမားပြည်နယ်အတွင်းလူပေါင်း 1,000 ကျော်တည်ဆုံခဲ့ရပြီဖြစ်တယ်လို့ပြည်내အကျိုးဆောင်ရှိနေကပြောပါတယ
်ရုရှားလို့ပထမဆုံးလူသားပုံတူဆက်ရုပ်ကိုတည်ဆောင်သွားတဲ့လူမပါတဲ့အာကာသယာဉ်ဟာနိုင်ငံတကာအာကာသစကန် ISS မှာဒီကနေ့အောင်မြင်မြင် site ကပ်လိုက်နိုင်ပါပြီဒီကိစ္စတဲ့တဲ့ကပထမအကြိမ် site ကပ်ဖို့ကြိုးစားတာမောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့ site ကပ်လိုက်နိုင်တာပါဆယ်ယုတ်ကိုအဝေးကနေထိန်းချုပ်ပြီးလှုပ်ရှားရှိတာတွေကိုလှုပ်ခိုင်းဖို့အဓိကလိုအပ်ချက်တစ်ခုဖြစ်တဲ့လူရဲ့ပြုမှုလှုပ်ရှားဖို့အတိုင်းပုံတူကူးယူပြီးလူအရွယ်အစားတိုင်းတိစောက်ထားတဲ့ဆယ်ယုတ်ကိုဖီဒေါ်လို့နာမည်ပေးထားပါတယ်ဖီဒေါ်ဆယ်ယုတ်ကိုတည်သွားတဲ့ Soyuz အာကာသယာဉ်ဟာ ISS မှာဆက်ကပ်ဖို့စနေနေ့ကပထမကြိမ်ကြိုးစားပေမဲ့ချိုးယွင်းချက်တွေကြောင့်မအောင်မမြင်ဖြစ်ခဲ့တာပါခင်ဗျာ
nga ne nyane khin thait tan yaw tadin nwe ko ku jaw jaw thain na ku zaw win line no ga chin nya pe khera ba shin voa ga ni khu thol lwin pe ni de season ne ko internet sa myan na barmis.voanews.com ma lwin ni de chain ne tapyai ne de na sin nai ma de akhu raw tadin saw ma re ko set tai tin pya taw ba me တိုက်ပွဲတွေကြောင့်ရပ်ထားရတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းပေါ်ကမူဆယ်ကုတ်ခိုင်လမ်းကိုပြန်လည်ဖွင့်လှစ်ပေးလိုက်ပြီးနောက်ပိုင်းအကြာဒီကနေ့မှာပဲလက်နက်ကင်အဖွဲ့တွေရဲ့တားဆီးမှုကြောင့်ရပ်ဆိုင်သွားပါတယ်။လက်နက်ကင်အဖွဲ့တွေကကုန်တင်ကားဘိန်းတွေကိုတနတ်တွေနဲ့ပစ်ဖောက်ပြီးတော့ပိတ်ဆို့ခဲ့တဲ့အတွက်အသွာအလာတွေရပ်ဆိုင်ကုန်တာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကပြောပြထားပါတယ်။
ဟုတ်ကဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့မန္တလေးလာရှိုးမူဆယ်ပြည်တော်စုလမ်းမကြီးပေါ်မှာဒီလ15ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆယ်ရဲကျော်ကြာဆက်သွယ်ရေးပြတ်တောက်ခဲ့ပြီးတဲ့နောက်တမ်ရော်ကလမ်းလုံခြုံရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တဲ့အတွက်မူဆယ်နဲ့ကုတ်ခိုင်အကြားမှာပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတင်းလာနေညနေပိုင်းကသတင်းထုတ်ပြန်ခဲ့တာပါဒါပေမဲ့လည်းဒီကနေ့မှာတော့လက်နက်ကင်အဖွဲ့တွေကလမ်းပိတ်ဆို့တာတွေရှိခဲ့တာကြောင့်ခီးတယ်တွေနဲ့မော်တော်ယာဉ်တွေလမ်းခီးမှာရပ်တန့်နေရကြောင်းမူဆယ်ဒေသခံတဦးကပြောပါတယ
်။ကိုယ်ခိုင်ခိုင်လေဒီဘက်အဲ့မှာဟိုက22ဘီကားကြီးကို6စီးလောက်ပြစ်ပြီးတော့တနက်နေ့ပြစ်ပြီးဒေးတွေပြစ်ပြီးကာဟာအဲ့ဒါနဲ့ပြန်ပိတ်သွားတာ။အခုမှလည်းပြောတည်တာ
လန်ခီမှာပိတ်ဆို့နေတဲ့အခြေအနေကိုလာရှိုးမြို့အခြေစိုက်မြန်မာနိုင်ငံလူမှုကယ်ဆယ်ရေးအဖွဲ့ရှမ်းပြည်နယ်မြောက်ပိုင်းတာဝန်ခံကိုဆိုင်ညီညီကအခုလိုပြောပါတယ်
။ဒီကတာပိတ်နေကိုတနက်နဲ့ဖောက်ပြီးတော့မောင်းလို့မရအောင်လမ်းကိုကန်လန့်ပိတ်ပြီးတော့ရက်ခိုင်းပြီးပါပါတယ်။အဲ့မှာတန်ကလေးတားလေးပစ္စည်းစာတော့လွတ်ပါတယ်ခင်ဗျာ။အဲ့ရဲ့ကြားထဲကနေလာခဲ့ကြပါတယ်။ဒီနေ့မနေ့ပိုင်းဆယ်နာရီခွဲလောက်ကနေစပြီးတော့ဖြစ်ပါတယ်ခင်ဗျာ။ကိုခံပက်ကပြန်ဖွင့်ပြီဆိုတာနဲ့အမီလဲနေပြီးတော့ဥဆောင်ပြီးတော့ကားလေးအစီး20ကိုဥဆောင်ပြီးတော့ခေါ်ထုတ်ခဲ့ပါတယ်။ကားလေးကအစီး340လောက်ရှိမယ်ပြီးလို့ရှိရင်ကျွန်တော်ကုန်ကားကြီးတွေရှိပါတယ်ခင်ဗျာ။ကုန်ကားကြီးတွေကတော့ဘလို့မှ80သွားလို့လည်းမရ၊မောက်ဆေးလေးလည်းမရဘူးဖြစ်ပါတယ်ခင်ဗျာ။အစ်စက်ကားကနည်းပါတယ်
။သူတို့ကားဟာမူဆယ်ကနေဒီကနေ့မနေ့ထွက်လာပြီးလန်ခီးကကြေးရွာတွေနဲ့ခီးသည်တွေကိုထမင်းထုပ်600နဲ့စားတောက်ကုန်တွေဝင်ငှားခဲ့ကြောင်းလည်းပြောပါတယ်။ကိုခိုင်မျိုးနယ်ကရဲရရှိတူးကလည်းလန်ခီးမှာကားတွေပိတ်ဆို့နေကြောင်းကိုအခုလိုတီးပြပြောပါတယ်
။ဩသွားလို့များသေးကြဟိုမှာကားပိတ်ထားတယ်လို့ကြားကားကန့်လန့်ခံတာလေ။ကိုယ့်ရဲ့ကျွန်တော်လန့်ပြောပြမယ်။ကိုယ့်ရဲ့လန့်ပြောပြမယ
်။လန်ခီးမှာလက်နက်ကင်အဖွဲ့တွေကပိတ်ဆို့ထားတာကြောင့်ကိုခိုင်ဘက်ကကားတွေကိုလည်းအာနာပိုင်တွေကရက်တန့်ခိုင်ထားခဲ့ကြောင်းဒေသခံတွေကပြောပါတယ်။TNLA ကတန်ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီကနေ့တိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့တနေရာကပြည်တော်စုလမ်းမပေါ်မှာဖြစ်ခဲ့ကြောင်းပြောပါတယ်
။ဒီနေ့တိုက်ပွဲကလည်းနေရာရှိတယ်။တနေရာတော့ဒီကုခိုင်နာနံပါတ်ကြီးနဲ့မှနောင်ကြားပါတော့။တနေရာတော့ဒီကျုံမဲမြို့နယ်မန်ကုတ်မြို့နယ်ခွနာအချောက်ဖြူရဲ့အထက်ဘက်ကလော်ဆိုင်တောင်ပေါ်မှာတနေရာဖြစ်တယ်။ အာဒီနေရာတော့ဟုတ်တယ်ဒီခုခန္ဓာတော့ဒီကျောင်းမက်ကတော့အဲလမ်းမပေါ်တော့မဟုတ်မနည်းကတော့ဒီစက်ကွဲကတော့ခုနှစ်နေရာလောက်ရှိတယ
်ဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့တမ်ရော့ဘက်ကတော့အတည်ပြုချက်မရသေးပါဘူးဒီကနေ့ထုတ်ပြန်တဲ့မြရီသတင်းစာမှာတော့တနင်္လာနေ့ညနေကမူဆယ်ကနေလာရှိုဘက်ကိုယင်ကြီး344စီယင်ငယ်30စီနန်းဖက်ကာကနေလာရှိုကိုယင်ကြီး126စီယင်ငယ်9စီနန်းဖက်ကာကနေမူဆယ်ကိုယင်ကြီး123စီဘေးအန္တရာယ်မရှိဘဲဖြတ်တန်းခဲ့ကြောင်းဖော်ပြထားပါတယ်မူဆယ်ဒေသခံတယောက်ကတော့အခြေအနေတွေဟာရှုပ်ထွေးနေစေရှိကြောင်းအခုလိုပြောပါတယ်
ဒီလိုမျိုးချိန်မှာကိုပြည့်နေဆိုတော့မရှိဘူးဆိုတော့ပြည့်နေဆိုကြောင်းပြန်ပြီးတော့ဒီလိုပေါ့နော်ပြန်ဖြစ်ပြီးဆိုတော့ပြန်ပိတ်ရတာပဲလေသူတို့လမ်းကြောင်းစီးမှာဆိုတော့ပြန်လွတ်လာအချိန်မကောင်းဆိုပြန်ပိတ်လိုက်အဲ့လိုပဲလုပ်နေတာလေ
မူဆယ်မျိုးကအဝေးပြေးခီးတဲ့တင်ကားတွေကတော့ဒီကနေ့နေခင်17နှစ်လောက်ကစတင်ပြေးဆွဲပြီးမနေ့10နှစ်ခွဲလောက်ကကော့ခိုင်ကနေမူဆယ်ဘက်ကိုသွားတဲ့အင်းစည်းကားတစ်စင်းလမ်းမှာပြစ်ခတ်ခံရကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်TNLA တအမ်းပလောင် MNDAA ကိုကန် AA ရခိုင်စတဲ့အဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမှာမိတ်အဖွဲ့ကတော့တိုက်ပွဲတွေပြင်းထန်နေတာကြောင့်ခီးသွားလာတဲ့အခါမှာတေချာလေးလာစုံစမ်းပြီးသွားဖို့အတွက်သတိပေးထားပါတယ်
။ကိုမိုးစောတင်ပြတော်တာပါရှင်။ခုတစ်ခါမှလည်းရခိုင်ပြည်နယ်ကတိုက်ပွဲအခြေအနေသတင်းဖက်ဆက်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်၃မြို့နယ်မှာမနေ့တရက်ထဲမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခြေအနေတွေဆက်ပြီးတော့တင်ပါနေပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားစေမင်းပြမြို့နယ်မှာတော့ဒေသခံရွာသားတွေဘေးလွတ်ရာတိမ်းရှောင်နေကြတာပါရခိုင်ပြည်နယ်ရင်းကတိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအစ်ပြေဆုံးပြောပြပေးပါရှင
်ရခိုင်ပြည်နယ်မြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြမြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ဆက်သွယ်စစ်ရေးတင်းမှမှုတွေနဲ့ကြုံနေရတာပါမနေ့တုန်းကမြို့နယ်သုံးမြို့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်းမှာတော့ထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်း AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ဒီခိုင်တဲမှာကဩဂတ်26ရက်နေ့လေတနာရီ48မှာမြေပုံမြို့နယ်ကျောက်ခွန်ရွာနဲ့ဒီကျောင်းမနွားရွာကမှာအင်အားပြားခန့်ပါတဲ့ပမာစစ်ကြောင်းတစ်ခုနဲ့ဒီတိုက်ပွဲဖြစ်တာရှိတယ်အဲ့ဒီမှာဂျန်တုခကတော့ခုနှစ်ဦးကြာဆုံးတာပေါ့နောက်7ဦးဒဏ်ရာရတာရှိတယ်နောက်ပြီးတော့ညနေ3နာရီမှာဒီအမ်းမျိုးနယ်ဒီကစုကိုင်းရွာမှာတိုက်ပွဲဖြစ်တာရှိတယ်ဗျ။အဲ့ဒီမှာလည်းဗမာစစ်တပ်ဘက်ကတော့အကြမ်းအဆုံးတွေရှိတယ်။နောက်ပြီးတော့ဒီမင်းပြမျိုးနယ်ထိမှာတော့ဒီဩဂတ်စ်လ26ရက်နေ့ညနေ4နာရီနဲ့7နာရီမှာတော့ဒီပန်းမျိုးရွာရဲ့အချင်းမျိုးဖက်အဲ့ပါဒီဗမာစစ်တပ်ဘက်ကနေပြီးတော့တထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲဖြစ်တာရှိ။အဲ့ဒီမှာလည်းဗမာစစ်တပ်ဘက်ကအကြမ်းအဆုံးတွေများပြီးတော့ပြန်ဆုတ်သွားတာရှိတယ
်။မနေ့ကအမ်းမျိုးနယ်ကစုကိုင်းကျေးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်ရင်တန်းကိုအေအေဘက်ကဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကုစုကန်ကြီးရွာအုပ်ချုပ်ရေးမှူးကပြောပါတယ
်ရက်ခတ်မှုတွေတော့ဖြစ်ခဲ့တယ်မိုင်းဆွဲတာလို့ပြောတယ်စစ်မတော်ရင်တန်းကိုပေါ့ကုစုကန်ကတမိုင်လောက်ဝဲဝေးရရသားတွေကတော့ဘာမှမဖြစ်ပါဘူးရတဲ့မှာပဲဖြစ်နေတော့
ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့မင်းပြမြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်တပ်နာချုပ်စစ်မတော်ပြောခွင့်ရပူမှုကြီးဝင်းစော်ဦးကအတည်ပြုပြောပါတယ်
အဲ့တော့အဆုံးမြန်မာတို့သွားတဲ့အခါမှာဆိုဒီကိန်းကြောက်ခါမှာဒီရန်ကနေဆွဲလိုက်ဆွဲတာဒါပဲကြည့်ဆိုမင်းများဘက်မှာတော့ပြင့်နေအောင်ခံနေတော့မယ်
တိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုအခြေအနေကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးမနေ့ကမြေပုံမြို့နယ်အမ်းမြို့နယ်နဲ့မင်းပြမြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများပြားနေတယ်လို့အေးရခိုင်လက်နက်ကိုင်ဖွဲ့ကပြောဆိုမှုတွေရှိနေတယ်လို့တိကျတိမပြုတ်နိုင်သေးပါဘူးမင်းပြမြို့နယ်ပန်းမြောင်းရွာဘက်မှာပြစ်ကမ်းမှုရှိနေစေဖြစ်ပြီးရွာသားတွေကလည်းတိမ်းရှောင်နေရတယ်လို့ပန်းမြောင်းရွာသားသူကပြောပါတယ
်။လက်ရှိမှာကလင်းနေကြီးတွေနဲ့ပိုင်းနေတယ်။လင်းနေကြီးနဲ့ပန်းမြောင်းရွာအောင်မကလာတောင်ကားရောရှိနေပါလား။ရွာသားတွေကတော့ဦးစွန်းစားပြီးပြောနေကြပါလေ။တောက်ဆိုင်လို့ရှိတယ်။ရွာဦးရောနင်းသားရောပြောပါလေ။
မင်းပြမြို့နယ်ပန်းမြောင်းကျေးရွာတွင်ပြီးခဲ့တဲ့စနေနေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကျောင်းနေကလေး3ဦးသေဆုံးခဲ့ပြီးလူကြီး3ဦးကတော့တန်ရာနဲ့ဆေးရုံမှာဆေးကုသခံယူနေရပါတယ်။လက်နက်ကြီးကြားရောက်ပောက်ကွဲမှုမှာမြန်မာစစ်တပ်ကလည်းပြစ်ခတ်တာလို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်ဖွဲ့တွေရွာသွင်းကိုပြစ်ခတ်တာလို့စွပ်စွဲထားပါတယ်။ဒါကိုရခိုင်လက်နက်ကိုင်ဖွဲ့ကညှင်းဆုပ်ထားပါတယ်။ပန်းမြောင်းကျေးရွာသားသဝက်နီးပါးဟာလည်းမြောက်ဦးမင်းပြပောက်သောမြို့တွေမှာစစ်ရှောင်နေရပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စစ်ရေးချင်းတွေကလည်းကြေပြစွာဖြစ်ပွားနေတယ်လို့စစ်ရှောင်းဥယျကလည်း6,000ကျော်တိုးပွားလာနေပါတယ်ခင်ဗျာ
ဘောရှိမြန်ခင်ဗျာရခိုင်မြောက်ပိုင်းမှာ2019ခုနှစ်အပြန်လှန်အကြမ်းဖက်ပြည်ပခါတွေဖြစ်ပြီးတော့ဒုက္ခသည်တိမ်ငနန်းအထိနေကြားထွက်ပြေးခဲ့ရတဲ့ဖြစ်ရအခုဆိုလို့ရှိရင်2နှစ်တင်းတင်းပြည့်ခဲ့ပါပြီ ထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးကိစ္စကလည်းမအောင်မမြင်ရှိနေသေးပါဒီဖြစ်ရပ်အတွင်းလူညုံရေးတပ်တွေရဲ့လူခွင့်ကျူးလွန်ဖောက်ပြမှုတွေကိုစုံစမ်းအရေးယူဖို့တောင်းဆိုချက်တွေကလည်းရှိနေသေးပါမြန်မာစိုးရဘက်ကတော့ဒီဖြစ်ရပ်တွေအပေါ်မှာစုံစမ်းစစ်ဆေးဖို့အတွက်မြန်မာနိုင်ငံတွင်းမှာပဲကော်မရှင်ဖွဲ့စုံစမ်းမှုတွေရှိလာကြောင်းနိုင်ငံတကာရဲ့ဝန်ရောက်စွပ်ဖက်စရာမလိုဘူးလို့ပြောနေပါတယ်ဒါကြောင့်မလို့ပြီးခဲ့တဲ့နှစ်နှစ်တုန်းကဒီအကြမ်းဖက်မှုတွေအတွင်းဖြစ်ပျက်ခဲ့တာတွေအပေါ်မှာတရားစီရင်ရေးကဘလူးခီးရောက်နေပြီလေလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြမဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးကိုစာလိုက်ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4ဖြစ်ပါတယ်။email လိပ်စာကတော့ burmeseagviewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ
။ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးချက်ဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်တင်ပြချင်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့မှာတရားဝင်ခွင့်ပြုချက်မရဘဲစတင်ကြမှုနဲ့ဒီသတင်းမှာအစောပိုင်းမှာဖမ်းဆီးခံခဲ့ရတဲ့မြန်မာဆရာနဲ့ဆရာမ30ကျော်ပြန်လုလာပါပြီ။ဒဏ်ငွေအဖြစ်ထိုင်းဘတ်ငွေ5000စီပေးဆောင်ပြီးတော့မနေ့ကပဲပြန်ပြီးတော့လွတ်မြောက်လာတာပါ။ကျောင်းဆရာဆရာမတွေဖမ်းဆီးခံလိုက်ရတဲ့အတွက်ရနောင်းခရိုင်ထက်ကရွှေပြောင်းစတင်ကြောင်းတွေပိတ်ထားရပြီးတော့ကျောင်းသား3000လောက်ဟာလည်းစတင်ကြခွင့်မရဖြစ်နေပါတယ်။အဖြစ်ဆုံးကတော့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတောင်ပိုင်းရနောင်းမြို့ရနောင်းဌာနီမြန်မာရွှေပြောင်းစတင်ကြောင်းကဆရာဆရာမ30ကျော်ကိုနိုင်ငံခြားသားအလုပ်သမားတွေအနေနဲ့စတင်ကြောင်းခွင့်မရှိတာကြောင့်ဖမ်းဆီးခဲ့ပြီးတဦးကိုဘတ်ငွေ5000ဒဏ်ကြေးဆောင်ခံပြီးပြန်လွှတ်ပေးခဲ့ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ကျွန်တော်ပြောပါမယ်။ကျွန်တော်ဆိုလို့လာပြီးတော့လေ။လာတော့ကမှတွေ့ပြီးတော့အဲဒီကနေဝင်ကြေးကြရတယ်။ကျန်တဲ့ပြန်လွှတ်ရေးနေတာရောလုံချဆိုင်ကြတဲ့ခါကျတော့စံကြီးတရားဝင်တန်ကြီးစီ5000ပါပဲတဲ့ဒုဥစီကိုဒုဥ5000ပဲ
။အခုလိုမျိုးဆရာဆရာမတွေကိုပြန်လွှတ်ပေးလိုက်ပြီမဲ့။ကျောင်းသားကျောင်းသူပေါင်း1500လောက်ရှိတဲ့ရနောင်းဌာနီစာတင်ကျောင်းပါဝင်ရနောင်းခရိုင်တွေကနားတယ်မှုနဲ့ဖွင့်ထားတဲ့တခြားရွှေပြောင်းစာတင်ကျောင်းတွေပါပိတ်ထားရတာကြောင့်ရွှေပြောင်းကျောင်းသား3000လောက်စာတင်ကြလို့မရဖြစ်နေရတယ်လို့ဆိုပါတယ်
။ခုနောက်ပိုင်းဆိုလို့ရှိရင်တော့သူကတခြားနေရာတွေလည်းအဲ့လိုလိုရှိစစ်လာမလားပေါ့ဒါဆိုရင်ရပေါ့။ကျန်တဲ့ကျောင်းနေပေါ့နော်။ကျန်တဲ့ကျောင်းနေရာကတော့ပိတ်ထားပဲ။ဘာလို့မပိတ်လို့လမ်းပြတကယ်လာစစ်မယ်ဆိုလို့ရှိရင်ဒီလိုနားလည်မှုနဲ့အကောင်ကဖွင့်ထားတဲ့ကျောင်းတွေရှိတဲ့အကြောင်းမလို့ပြဿနာရှိနိုင်တယ်ပေါ့
။ထိုင်းမြန်မာနယ်စပ်တပ်ဖြိုင်ထဲမှာတော့ထိုင်းပညာရေးဝန်ကြီးဌာန MOE က Migrant Learning Center တွေဖြစ်အသိမှတ်ပြုပေးထားပြီးစာတင်ကြခွင့်ပေးထားပါတယ်။ထိုင်းမြန်မာနယ်စပ်မှာတော့ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း13000လောက်စာသင်ကြားနေကြတာဖြစ်ပါရဲ့ရှင်
။မိုင်အေးမှာပါရှင်။ခရော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။အီရန်သမ္မတဟာဆန်ရိုဟာနီနဲ့မကြခင်အချိန်မှာတွေ့ဆုံမှုအလားအလာရှိကောင်းရှိတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။သူ့အနေနဲ့တော့အီရန်နိုင်ငံကိုစီးပွားရေးအရာတန်ခတ်ခံရမှုကိုခံစားချင်ပေမဲ့လို့အီရန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်ဖို့တော့ခွင့်ပြုနိုင်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ပြည်သက်နိုင်ငံမှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံဆွေးနွေးပွဲအတွင်းပြည်သက်သမ္မတအမန်နျူအယ်မက်ခရွန်နဲ့အတူပူးရဲလို့တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရမ့်ကအဲဒီလိုပြောသွားတာပါ။ဆလာတီဇာဟုတ်ပေးပို့ထားတဲ့သတင်းကိုတော့ကိုသားညုံကတင်ပြထားပါတယ်
G7 ထိပ်သီးဆွေးနွေးပွဲအပြင်ပတ်မှာအီရန်နိုင်ငံရဲ့ဝန်ကြီးဂျေဗက်ဆာရစ်နဲ့ပြည်သက်သမ္မတမက်ခရွန်တို့တွေ့ဆုံခဲ့ပြီးတော့နောက်တည့်အမှာပဲအီရန်သမ္မတနဲ့တွေ့ဆုံစကားပြောမယ်လို့အမေရိကန်သမ္မတဘက်ကသဘောတူတယ်ဆိုပြီးတော့ဖြစ်လာတာပါသမ္မတထရမ့်အနှစ်တုန်းကဖျက်သိမ်းလိုက်တဲ့2015ခုနှစ်အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကိုပြန်လည်အဖတ်ဆယ်ဖို့အတွက်ပြည်သက်သမ္မတကနေပြီးတော့ကြိုးပမ်းခဲ့တာပါအဲ့ဒီသဘောတူညီချက်ဟာအီရန်အတွက်ပဲဖြစ်နေပြီးတော့သဘောတူညီချက်လက်မှတ်ထိုးထားတဲ့ကျန်သူအားလုံးအတွက်တော့ဘလို့မှအကျိုးမရှိဘူးလို့သမ္မတထရမ့်ကပြောခဲ့ပါတယ်
They're allowed to test ballistic missiles. You're not allowed to go to various sites to check. And some of those sites are the most
dangerous. ပြည်ထောင်စုဒေါ်လန်နဲ့စံတခွေအီရန်ကိုပေးထားတယ်။ဒါပေမဲ့အီရန်ကနေရာတော်တော်များများကိုခင်ဗျားတို့စစ်ဆေးခွင့်မရှိဘူး။အဲ့ဒီထဲကချို့နေရာတွေကနျူကလ িয়ার လက်နဲ့ထုတ်လုပ်ဖို့လုပ်နေတဲ့အထင်ရှားဆုံးနေရာတွေဖြစ်နေတယ်။ဒါတွေကိုပြောင်းပြေးရမယ်။အခြားအချက်တွေကိုလည်းပြောင်းပြေးရပါမယ်။
ပြောင်းပြေးရမယ့်အခြားအချက်တွေဆိုတာကတော့ဒီဒေသတွင်းပြည်ပခါတွေမှာအီရန်ကဝင်ဆွတ်ဖက်နေမှုလေဗနွန်ခြေစိုက်ဟစ်စ်ဘိုလာအဖွဲ့လိုမျိုးအကြမ်းဖက်ဝါရာဆွဲအဖွဲ့စည်းတွေကိုထောက်ပံ့ကူညီမှုဟော့မုစ်ဒီလက်ကြားတဲ့မကြခင်တုန်းကဖြစ်တဲ့အီရန်ရဲ့ရန်စားမှုမျိုးတွေပါပါတယ်။သဘောတူညီချက်ကိုပြန်လည်ညှိနှိုင်းဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကအီရန်ဘက်ကိုပြင်းထန်တဲ့အရေးယူတန်ခတ်မှုတွေလုပ်ခဲ့ပါတယ်။ဒါပေမဲ့လို့ဒီအရေးယူမှုတွေကိုပြန်ရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့သမ္မတထရမ့်ကမနေ့တုန်းကပြောဆိုပါတယ
်။ Their inflation is through the roof. Their economy is tanked entirely. The sanctions are absolutely hurting.
Iran ngwe je phong paw mu ga khon khai ni ba bi. Si wa yi ga le long long go cha shou ni da ba. A ye yu dan kan mu ri ya tu ro paw ma su su wa wa thi kai ni ba de. Da myo chin naw ma phit se chin ma u. Ji myat de Iran pi du ri twet ma thi kai se chin ma u. Nuclear la ne thol lo pho go le khwet ma pe nai ma u. Da myo le phit khan lo mi ya ba u. Da chaung twei song swin ni bu su da ga ta kae go khwin lan gao phit me lo chin naw tin ma de.
Iran ngai ja yi win ji ne pyet de nai ngan တွေ့ဆုံဆွေးနွေးခဲ့ရမှာတော့လာမယ့်ရက်သတင်းပတ်တွေအတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အီရန်သမ္မတရိုဟာနီတို့အကြားဆွေးနွေးပွဲတွေအတွက်ကြိုတင်သတ်မှတ်ချက်တွေလုပ်ခဲ့တယ်လို့ပြည်သူသမ္မတမက်ခရွန်ကပြောပါတယ
်. Je suis toujours très prudent, il faut être très humble.
I am still very cautious, but I think this
ပြည်သူသမ္မတတွေကြီးကြီးထားနေတော့မှာပဲ။ဒါပေမဲ့လည်းအခုအနေထားအခြေအနေတွေစိုးလာတာကိုရပ်တန့်ပြီးကျွန်တော်တို့ရည်မှန်းထားတာတွေဖြစ်လာစေမယ်လို့တော့ကျွန်တော်ထင်ပါတယ
်။အီရန်နိုင်ငံအကျိုးရှိမယ်ဆိုရင်တော့ဘယ်ခေါင်းဆောင်နဲ့မဆိုသူတို့ဘက်ကတွေ့ဖို့အဆင်သင့်ရှိတယ်လို့အီရန်သမ္မတရိုဟာနီကပြောပါတယ်။
မောဘတ်အကြံအစည်မှုနဲ့အကြံပေးဒီ
even if the odds of success are not 90%
အောင်မြင်မှုလမ်းက90ရာခိုင်နှုန်းမရှိဘူး20ရာခိုင်နှုန်း10ရာခိုင်နှုန်းပဲရှိရင်တော့မှရှေ့ဆက်ဖို့ကြိုးစားရပါမယ်အခွင့်အရေးတွေကိုလက်လွတ်ခံလို့မဖြစ်ပါဘူ
းအမေရိကန်နဲ့အီရန်နှစ်ဖက်ထိပ်သီးဆွေးနွေးပွဲတွေဖြစ်လာပွဲရှိတဲ့ဖြစ်ထွန်းမှုတွေပေါ်မှာဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကကြိုးစားပါတယ
် we discussed iran and we are all agreed
ကျွန်တော်တို့အီရန်ကိစ္စဆွေးနွေးခဲ့ပါတယ်အီရန်ကိုနျူကလ িয়ার လက်နက်ထုတ်နိုင်မယ့်အခြေအနေဘယ်လို့မှမပြေးနိုင်ဘူးဆိုတာကိုကျွန်တော်တို့အားလုံးသဘောတူခဲ့ပါတယ်။ပူးတွဲအဖြစ်ထုတ်မယ့်နျူကလ িয়ার အစီအစဉ်ကိုလက်ရောချင်းအားဖြင့်အီရန်အနေနဲ့ဆွေးနွေးပွဲပြန်လာဖို့အခွင့်အလမ်းလည်းရှိနေပါတယ်။အီရန်အနေနဲ့ဒေတာရင်းနောက်ရှက်နေတဲ့အပြုအမူတွေကိုလည်းရပ်တန့်ဖို့လိုပါတယ
်။ဆွေးနွေးပွဲအတွက်စိတ်ဆန္ဒရှိဖို့ကအရေးကြီးတယ်လို့ဂျာမန်ဝန်ကြီးချုပ်အန်ဂျယလာ မာကာကထောက်ပြပါတယ်။ပြီးခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက်မှာတော့အီရန်နိုင်ငံနဲ့အတူဂျာမနီ၊ဗြိတိန်၊ပြင်သစ်၊တရုတ်၊ရုရှားနဲ့အမေရိကန်တို့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကိုသားညုံပါရှင် POA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောကအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်ခရော့ချန်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုကျော်ကျော်သိုင်းကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသာတွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်ပထမဆုံးစတင်လှုပ်ဆောင်မှုလုပ်ပြီးအီရန်ပေါ်ချမှတ်ထားတဲ့တံခါးအရေးယူမှုအားလုံးကိုရုပ်သိမ်းရမယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်တည်ဆောက်ဖို့ဆန္ဒမရှိဘူးဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားဖြစ်တယ်လို့သမ္မတရူဟာနီကပြောပြီးတံခါးအရေးယူမှုတွေဟာတရားမဝင်ဘူး၊ကြိုးကြောင်းစီလျော်မှုမရှိဘူး၊မျှတမှုမရှိဘူးလို့ပြောပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာညှင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ဘက်ကတယ်လီဖုန်းနဲ့ခေါ်ဆိုပြောကြတာမျိုးမကြားသိရတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကဒီကနေ့ပြောလိုက်ပြီးအမေရိကန်ဘက်ကလုပ်နေတဲ့မှားယွင်းတဲ့လုပ်ရက်တွေကိုရပ်ဆိုင်ပြီးတွေးဆွန်ဆွေးနွေးနိုင်မယ့်အခြေအနေကိုဖန်တီးဖို့လိုအပ်တဲ့အကြောင်းပြောပါတယ်။အမေရိကန်ဘက်ကစင်ကြင်လုံတရားထားပြီးမှားယွင်းတဲ့လုပ်ရက်တွေကိုရပ်ပြီးတော့ဆွေးနွေးပွဲလုပ်နိုင်ဖို့အတွက်နှစ်ဖက်အပြန်အလှန်လေးစားမှုဒဏ်တူညီမျှမှုရှိတဲ့နှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်အခြေအနေတွေကိုဖန်တီးလိုက်မယ်လို့မျှော်လင့်နေတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကပြောပါတယ်။ဥရောပနဲ့စီးပွားရေးအင်အားကြီး G7 အဖွဲ့ဝင်တခြားနိုင်ငံတွေကဘရာဇီးတမန်ကြီးတွေနောက်သတင်းနှစ်ပတ်အတွင်းခွင့်ပြုကြဖို့ဘရာဇီးနိုင်ငံရဲ့ဌာနကတနင်္လာနေ့မှာညွှန်ကြားချက်ထုတ်လိုက်ပါတယ်။အမေဇွန်တက်တော့မှမီးလောင်နေတဲ့ကိစ္စတစ်ကမ္ဘာလုံးကဝိုင်းပြီးဆိုးရိမ်နေကြတဲ့ပေါ်တန်တမန်ရေးရညှိနှိုင်းတုံ့ပြန်ဆောင်ရွက်ဖို့အခုလိုညွှန်ကြားလိုက်တာလို့ဒီကိစ္စကိုတည်ထားတဲ့သတင်းရင်းမြစ်နှစ်ခုကပြောတဲ့အကြောင်း Reuters သတင်းတပုတ်မှာရေးပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ရောက်လာကြတဲ့ကလေးငယ်တွေကိုဘယ်လောက်ကြာကြာထိန်းသိမ်းထားနိုင်လဲဆိုတဲ့နှစ်ပေါင်းများစွာရှိလာတဲ့ဥပဒေကိုပြင်ဆင်ဖို့ကြိုးစားနေတဲ့သမ္မတဒေါ်နယ်ထရမ့်အစိုးရကိုပြည်내16ခုနဲ့ဝါရှင်တန် DC ဒေသမှာရှိတဲ့ရှေ့နေချုပ်တွေကတရားဆွဲလိုက်ပါတယ်ခင်ဗျာ
။တရင်အချင်းချက်ကိုကုကြကြောတိန်ကြီးညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်းမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ်။ VOA American အသံညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ည9:00 AM အထိ line number 25 kHz 15953ည line number 32 kHz 11803ည line number 57 kHz 633နဲ့ line number 190 kHz 1505တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.